Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဒီဇင်ဘာလနေ့ရက်စနေနေ့ညနေ6:00-9:00အစီအစဉ်တွေကို92မီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်ကျမဧကနာကျော်ပါရှင်အမေရိကန်ပြည်ထောင်စုမှာ2016ခုနှစ်ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာရုရှားကအကြောင်းဝင်ချေရှုပ်ခဲ့တယ်။အဲဒီကသမ္မတလောင်းထရမ့်ရဲ့မဲဆွေစည်းရုံးရေးအဖွဲ့နဲ့ရုရှားအစိုးရကပူးပေါင်းကြံစည်မှုတွေလုပ်တယ်ဆိုတဲ့ဆွေးဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကိုပူးပေါင်းပါမယ်လို့သမ္မတထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးရာရှိဟောင်းကကတိပြုသွားခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာမြန်မာနိုင်ငံကနေပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်တဲ့ပုံရဟန်းမင်းကတော့ဒီကနေ့ပဲမာတာထရီဆာတူထောင်ခဲ့တဲ့မိဘမဲ့ကေဟာကိုတွားရောက်ခဲ့ပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေသတွင်းတွေနဲ့ဒီညနေကြားရဖို့ရှိပါတယ်ရှားဖောင်ရင်
။ကောင်းပါပြီရှင်။သတင်းတွေအပြည့်မှာတော့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေရဲ့အခက်အခဲအခြေအနေတွေနဲ့အတူနားဆင်ကြရမှာက
ဒီကွန်မြူနတီပါတီရဲ့နိုင်ငံတကာဌာနအထာနာမှုစုံထောက်ဆိုတာက19ချိန်မြောက်ကွန်ကရစ်မှာပြသန်းလိုက်တဲ့
ကျောင်းမြမရေကျွမ်းကျင်သူဒေါက်တာဟာကျော်စိုးပြောသွားတာပါအပြည့်စုံကိုတင်းနဲ့ပြီးမှနားဆင်ကြပါမယ်ဒါပြင် FBI ကိုလိန်ရမှုနဲ့သမ္မတထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်ကအပြည့်ရှိချောင်းတောက်ကြနေကဝန်ခံလိုက်တဲ့အကြောင်းတွေကိုလည်းနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်အေးတန်တာကျော်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုမှာ2016ခုနှစ်ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာရုရှားကကျောင်းဝင်ချေရှုပ်ခဲ့တယ်။အဲဒီတော့ကသမ္မတလောင်းဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားအစိုးရတို့ကြားပူးပေါင်းကြံစည်မှုတွေလုပ်ခဲ့တယ်ဆိုတော့ဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့အရာရှိတွေနဲ့ပူးပေါင်းဆောင်ရွက်ပါမယ်လို့သမ္မတထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးအရာရှိဟောင်းမိုက်ကယ်ဖလင်ကကတိပေးသွားပါတယ်။သူကဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ပြည်အောင်စုစုံစမ်းစစ်ဆေးရေးဘူရိုရာရှိတွေကိုလိန်ညာထွက်ဆိုခဲ့ကြောင်းတောက်ကြနေကပဲတရားရုံးမှာဝန်ခံသွားခဲ့တာပါ2016ဒီဇင်ဘာလမှာအမေရိကန်နိုင်ငံဆိုင်ရာရုရှားတန်အမတ်ကြီးဆာဂေးကစ်စလီယန်းနဲ့နှစ်ဦးချင်းတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့တာနဲ့ပတ်သက်လို့ FBI ကိုလိန်ညာထွက်ဆိုခဲ့ပါတယ်လို့အသက်59နှစ်အရွယ်အငိမ့်သားဗိုလ်ချုပ်ကြီးဖလင်းကဝါရှင်တန်မြို့တော်တရားရုံးမှာပြည်အောင်စုတရားသူကြီးတဦးရှေ့မှမှဝန်ခံသွားတာပါဒီပြစ်မှုကထောင်နဲ့အများဆုံး5နှစ်အထိကြားခံရနိုင်ပေမယ့်အမေရိကန်ရဲ့ပြည်တံပေးစီကံမှုအရထောင်နဲ့လုံးဝကြားခံစရာမလိုတာကနေပြီးတော့ထောင်နဲ့6လအထိပြည်တံကြားခံရတဲ့ပါတယ်ဒီစီကံမှုတွေကအကြံပြုထားတာပဲဖြစ်ပြီးတော့မိုက်ကယ်ဖလင်းကအထူးဆောင်ရန်ရေးမှုရောဘတ်မူလာဦးဆောင်ပြုလုပ်နေတဲ့အမေရိကန်ရွေးကောက်ပွဲမှာရုရှားပါဝင်ပတ်သက်မှုအမှုကိစ္စအတွေ့အရေးပါတဲ့အချက်အလက်တွေပေးပြီးတော့ထိထိရရကူညီမယ်ဆိုရင်တော့အခုအမှုအတွက်မစ္စတာဖလင်းကိုပြည်ထောင်ဆော့ပေါ့ပေးပါမယ်လို့အစိုးရရှေ့နေတွေကပြောပါတယ်ရှင်
။အမေရိကန်အထက်လွှတ်တော်ကအမေရိကန်ဒေါ်လာ 1.5 ထရီလီယံတန်ဖိုးရှိတဲ့အခွန်ဥပဒေကြမ်းကိုထောက်ခံမဲ့51မဲ၊စံကွယ်မဲ49မဲနဲ့စနေနေ့မနက်အစောပိုင်းကအတည်ပြုလိုက်ပြီးဖြစ်ပါတယ်။အထက်လွှတ်တော်ရဲ့ဒီဥပဒေကြမ်းနဲ့အောက်လွှတ်တော်ကအစောပိုင်းမှာအတည်ပြုခဲ့တဲ့ဥပဒေကြမ်းနှစ်ခုအနေနဲ့အခုခါမှာညှိနှိုင်းမှုတွေလောက်ရမှာဖြစ်ပါတယ်။အဲ့ဒီလွှတ်တော်နဲ့ကညှိနှိုင်းထားတဲ့ဥပဒေကြမ်းကိုလွှတ်တော်နဲ့စလုံးအနေနဲ့အတည်ပြုရမှာဖြစ်ပြီးတော့အဲ့ဒီနောက်သမ္မတကလက်မှတ်ထိုးရမှာဖြစ်ပါတယ်။ဒီလိုအစိုးပြုထားတဲ့ဥပဒေအခွန်ဥပဒေကြမ်းကစီးပွားရေးကော်ပိုရေးရှင်းကြီးတွေကိုကောက်ခံနေတဲ့အခွန်တွေကိုအများအားရှော့ချပစ်လိုက်မှာဖြစ်သလိုဝင်ငွေလာစာတွေအပေါ်မှာကောက်နေတဲ့အခွန်တွေကိုလည်းယာယီရှော့ချသွားမှာဖြစ်ပါတယ်။ဒီလိုလှုပ်ဆောင်လိုက်ခြင်းအပြင်အမေရိကန်ပြည်ထောင်စုမှာလက်ရှိရှိနေတဲ့အမေရိကန်ဒေါ်လာ20ထရီလီယံကျွေးမီတွေလည်းထပ်ပြီးတော့တိုးလာမှာဖြစ်ပါတယ်။ Republican တွေရဲ့ဒီအစီအစဉ်ကလာမယ့်10စုနှစ်တစ်ခုအတွင်းဗဟိုပိုင်တွေကနေအမေရိကန်ဒေါ်လာ1ထရီလီယံလောက်ကုန်ကျစေမှာဖြစ်တယ်လို့အခွန်ကောက်ခံမှုနဲ့ပတ်သက်ပြီးပါတီနည်းကပူးတွဲပြီးတော့အင်္ဂါနေ့ကထုတ်ပြန်တဲ့အစီအစဉ်ကမှပြောထားပါတယ်။ Republican တွေကတော့ဗနာရေးအခြေအနေကောင်းမွန်ဖို့အတွက်စီးပွားရေးအားကောင်းဖို့လိုအပ်ကြောင်းအခုလိုအခွန်တွေရှော့ချလိုက်တဲ့အတွက်စီးပွားရေးကြီးထွားလာစေမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
အမေရိကန်နဲ့အီဂျစ်ပူးပေါင်းပြီးတော့အကြမ်းဖက်မှုဆန့်ကျင်ရေးလှုပ်ဆောင်မှုကိုပို့ပြီးတိုးမြင့်ဆောင်ရွက်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကပြောပါတယ်။ဒီနေ့အစောပိုင်းမှာအီဂျစ်ရဲ့လူခွင့်ရေးကိစ္စရဲ့တချို့ကြောင့်အမေရိကန်ကပေးနေတဲ့စီးရေးထောက်ပံ့မှုတချို့ရက်ခဲလာရှိပေမဲ့အီဂျစ်အစိုးရနဲ့နီနီကကဲဆက်ဆံလုပ်ကိုင်မှုတွေဆက်ပြီးလှုပ်သွားဖို့အတွက်အမေရိကန်ကအလေးနဲ့ဆက်ပြီးရှိနေကြောင်း Mr. Mattis ကပြောတာပါ။မစ္စတာမက်တစ်ဆာဂျော်ဒန်ကူဝိတ်ပါကစ္စတန်တို့ကိုပါသွားရောက်မဲ၄နိုင်ငံခီးစဉ်အစအီဂျစ်နိုင်ငံကိုအသွားမှာအခုလိုပြောသွားတာဖြစ်ပါတယ်။က Caliphate Islamic နိုင်ငံတော်ဆိုပြီးတော့သူတို့ဘာသူတို့ကြီးညာထားတဲ့ယူရန်နဲ့ဆီးရီးယားနိုင်ငံတို့ကနေပြီးတော့ISIS Islamic စစ်သွေးကြွားတွေကိုတိုက်ထုတ်ခဲ့ပြီးတဲ့နောက်မှာအခုဆိုရင်အမေရိကန်ပြည်အောင်စုရဲ့အရှေ့အလယ်ပိုင်းဆိုင်ရာစစ်မဟာဗျူဟာလမ်းကြောင်းပြောင်းလာတာတွေ့ရတဲ့အချိန်မှာပဲအခုလိုမျိုးအမေရိကန်ကာကွယ်ရေးဝန်ကြီးရဲ့ခီးစဉ်ဖြစ်လာတာပါ ဒီခီးစမာဒီကကတော့အမေရိကန်တပ်ဖွဲ့တွေနဲ့အာဖဂန်နစ္စတန်နိုင်ငံတွေကညွန်မောင်းတပ်ဖွဲ့တွေကိုတိုက်ခိုက်နေတဲ့စစ်သေးကြောအဖွဲ့တွေနဲ့ဂျာမန်ရှိတဲ့ဆိုတဲ့ဆက်ဆံရေးကိုရပ်ပြအောင်လို့ပါကစ္စတန်အစိုးရကိုဖိအားပေးဖို့ပဲဖြစ်ပါတယ်။ပါကစ္စတန်အစိုးရနဲ့ညှိနှိုင်းလှုပ်ဆောင်မှုနောက်ဆုံးအကြိမ်ဖြစ်တဲ့အမေရိကန်ကကြိုးစားသွားမှာဖြစ်တဲ့ဒီနောက်မှာတော့ဒီစစ်
ဒီတိုက်ခိုက်မှုကြောင့်ပောက်ကွဲမှုကြီးတွေဖြစ်ခဲ့တယ်လို့ပြောပါတယ်။အစ္စရေးနိုင်ငံဟာမြေပြင်ကနေမြေပြင်ပြတ်တုံးကြီးအများပြားကိုပြတ်လွတ်ခဲ့ပြီးတော့ပျက်စီးဆုံးရှုံးမှုတွေလည်းရှိခဲ့တယ်လို့စီးရီးယားဆွေးရုံဇာတ်လမ်းကကြေညာပါတယ်။ဗြိတိန်ခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကတော့ဒီတုံးကြီးတွေဟာ အစ္စရေးရဲ့ဒုံးကျည်တွေဖြစ်နိုင်ကြောင်းနဲ့ဒီတိုက်ခိုက်မှုကြောင့်ပောက်ကွဲမှုကြီးတွေဖြစ်ခဲ့တယ်လို့ပြောပါရယ်။ပောက်ကွဲမှုတွေဖြစ်ခဲ့တဲ့အဆောက်အအုံနေရာနာကိုအဆောက်အအုံနေရာကိုစီးရီးယားကစီမံခန့်ခွဲနေရလား၊ဒါမှမဟုတ်စီးရီးယားရဲ့မဟာမိတ်အီရန်၊ဒါမှမဟုတ်ဟစ်ဘိုလာအဖွဲ့တွေကစီမံခန့်ခွဲနေရလားဆိုတာကိုချက်ချင်းတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့စီးရီးယားရေးစ Nangan, Sigani, Tainubi and Nobima. Pure Mesolosina is Rina, Syria, Nangan, Doha, Sipian, Nido, Webchibarismia.
ဒီဝေးရတဲ့ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6:00နာရီခွဲကနေ9:00နာရီအထိလိုင်းတို့မီတာ7ကိုကီလိုဟတ်စ်1ကို600တုံညလိုင်းတို့မီတာ7ကိုကီလိုဟတ်စ်1500ကနေထုတ်လွှင့်ပေးနေပါတယ်ရှင်ဒီဝေးအမေရိကန်တန်ကနေတိတာရဲတဲ့နေဆက်ပြီးတော့ပြောပြပေးပါမယ် ပြည်ရဲ့ရပိုင်းအတွင်းမှာမြန်မာနိုင်ငံကိုလာရောက်ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်သွားတဲ့ပုဂ္ဂိုလ်ဟမ်မင်းကြီးဟာမာသာထရီဇာဒူတောင်ခဲ့တဲ့မိဘမယ်ကြီးဟာကိုဒီကနေ့စနေနေ့မှာတွေ့ရောက်ခဲ့ပါတယ်။သူ့ရဲ့ခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာပဲမာသာထရီဇာဂေးဟာကိုပုဂ္ဂိုလ်ဟမ်မင်းကြီးရောက်ရှိသွားပြီးတော့ဂေးဟာမှာလှည့်လည်ကြည် Mother Teresa, does she tinsha, she's in a Bangladesh nine angle. Layout time, Digi Hama Nita and Dora Tipari. Tazamlo Digi Hama Shire, Tilashini, Alungale, Mother Teresa, ye a matta, a two young old Pia and Algo, Tilashin Wissong of Wissin Tazavari. Mother Teresa, ha, Tangoya goza Kunakunima, Guelona, Pipio, the tongue such a Kunimaro, through all the empty net, chimney, Damakayaraba. To go Tangoya Kunese, Pilo Kunede, Dema, Lola Ye type Wema, Pakistan Sitari, Sogalo, going Shikone, Bangali, and Yoda Mirigo, Kunibo, Loyagani Bureau, a senior and Rambazon Durigo, getting Nimbo Supio, Missionaries of Charity, a Puego, two round to Agaraba. But you have many are Lenny, the Lum Marigo, Goran Gishu Bureau, Abizaka Biogevae. Now, though, for you have many are. Tilomio Lu Uye, Gozako Yaganojo, Muslim Yazunit and a time to be fitted, Bangladesh Nayama, Madu Guevara Badariza, Kamones and Yugo, Tisa Naina Dre, Chichu Badam, Digi Haman, Pioja and Mingoma, Chichu Togevari, Nimana Yaushila, Rohingya Muslim in a Drisson Yale, Pada Bowson in a Dre, Drisson Boydrele, Yan Wemyang Mita Badam to Pio Togevari.
ယောက်ကိုရီးယားနိုင်ငံဘက်ကဖြစ်လာနိုင်ပွဲရှိတဲ့ဒုံးကျည်နဲ့တိုက်ခိုက်မှုကိုပြင်ဆင်တဲ့ကျိုးပမ်းမှုတစ်အနေနဲ့အမေရိကန်ပြည်ထောင်စုဟဝါရီပြည်နယ်မှာနျူကလီးယားတိုက်ခိုက်မှုသတိပေးတဲ့အချက်ပေးအော်အော်ဆွဲတာဟာဂျမနီလောက်ကြာခဲ့ပြီးအရေးပေါ်တာဝန်ရှိသူတွေအနေနဲ့သူတို့ရဲ့ပစ္စည်းကိရိယာတွေတေချာအလုံးလုံးလို့ဆိုတာကိုသိနိုင်ဖို့နဲ့ဒေသခံတွေနဲ့ကမ္ဘာလှည့ ဒီနေ့ကျွန်တော်တို့ကလုံဆောင်ပေးမှာဖြစ်တယ်လို့ဟဝါယီပြည်နယ်အုပ်ချုပ်ရေးမှူးကအခုသတင်းပတ်အတွင်းမှာပြောကြားခဲ့ပါတယ်လူရင်းနေတဲ့ဒီချက်ပေးအော်ဆွဲတံကိုကြားပြီးနောက်ပိုင်းသူတို့ခေါ်လုံပေါင်းအောင်ဖို့အတွက်အချိန်ကမိနစ်20ထက်ပိုရမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်ခင်ဗျာအင်ဒိုနီးရှားနိုင်ငံကကမ္ဘာကျော်ဘန်ဖြစ်စကန်ဖြစ်တဲ့ပါဠိကျွန်းပေါ်က
Again, meet on money today, Migo Yari and Yang, Lian Jan and Chini Makamusu, the command jetty down, Sendini, Digani Maro, Egani, Jan Damet, Lian Kizini, Piatayavari, Nelly Raiman, Gangan Gigi Lenin Shibi Melanyava, Chini, Sola Melo, Kamantalo, Lian Kizini, Doromia Piatayalo, Australia guys say no to just our Lizan Langa, Pio Dawaisha.
နောက်ဆက်ရှိကမ္ဘာဖလားအုပ်စုဘွဲစဉ်တွေကိုရုရှားနိုင်ငံမော်စကိုမြို့မှာမနေ့ကမဲနိုင်ခဲ့ကြပါတယ်အုပ်စုအီမှာတော့ရုရှားဥရုဂွေးအီဂျစ်ဆော်ဒီအာရေဗျာအုပ်စုဘီမှာတော့ပေါ်တူဂီးစ်ပိန်အီရန်မော်ရိုကိုအုပ်စုစီမှာပြင်သစ်ပီရူဒိမတ်အော်စတြေးလျာအုပ်စုအီမှာဘရာဇီးဆွစ်ဇာလန်ကော့စတာရီကာဆာဗီယာအုပ်စုအက်မှာဂျာမနီမက္ဆီကိုဆွီဒင်တန်ဂိုရီးယားအုပ်စုဂျီမှာဘယ်လ်
နောက်ဆုံးရသတင်းတွေကိုမအိတနာကျော်နဲ့ကိုရနိုင်တို့ပြောပြပေးခဲ့တာပါအခုဆက်လက်ပြီးသတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်တရုတ်နိုင်ငံဘေကျင်းမြို့တော်မှာလက်ရှိကျင်းပနေတဲ့တရုတ်ကွန်မြူနတီပါတီနဲ့နိုင်ငံတကာကနိုင်ငံရေးပါတီတွေရဲ့အဆင့်မြင့်ထိပ်တီးခေါင်းဆောင်များဆွေးနွေးပွဲဒုတိယနေ့မှာတော့တရုတ်ကွန်မြူနတီပါတီရဲ့ခေတ်သစ်မဟာဗျူဟာနဲ့ပတ်သက်လို့တရုတ်ဘက်ကတင်ပြသလိုနိုင်ငံစုံကလည်းအကြောင်းအရာကဏ္ဍလိုက်အုပ်စုတွေခွဲပြီးဆွေးနွေးကြမှာဖြစ်ပါတယ်တနင်္ဂနွေနေ့အထိကျင်းပသွားမယ့်နိုင်ငံစုံကပါတီထိပ်တီးခေါင်းဆောင်တွေရဲ့ဆွေးနွေးပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်လည်းတက်ရောက်နေတာဖြစ်တဲ့အတွက်တရုတ်နိုင်ငံနဲ့မြန်မာနိုင်ငံကြားနောက်ဒေသတွင်းကြားထိတွေ့ဆက်ဆံရေးတိုးမြင့်လာနိုင်တဲ့အလားအလာတွေနဲ့ပတ်သက်လို့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပနေတဲ့တရုတ်ကွန်မြူနတီပါတီနဲ့နိုင်ငံဆောင်ကနိုင်ငံရေးပါတီတွေရဲ့အစ်စ်မြစ်ထိပ်သီးခေါင်းဆောင်များဆွေးနွေးပွဲဒုတိယနေ့ဖြစ်တဲ့ဒီကနေ့မှာတော့တရုတ်ကွန်မြူနတီပါတီရဲ့19ချိန်မြောက်ကွန်ကရက်မှာပြဋ္ဌာန်းလိုက်တဲ့တရုတ်ကွန်မြူနတီပါတီရဲ့ခေတ်သစ်မဟာဗျူဟာမူဝါဒနဲ့ပတ်သက်လို့အဓိကရှင်းပြတယ်လို့သိရပါတယ်အဲ့ဒီနောက်မှာတော့တက်ရောက်လာတဲ့နိုင်ငံပေါင်း120ကျော်ကနိုင်ငံရေးပါတီပေါင်း200ကျော်ကလည်းကဏ္ဍလိုက်အုပ်စုတွေခွဲပြီးဆွေးနွေးကြမှာဖြစ်တယ်လို့တရုတ်နိုင်ငံအခြေဆိုင်တရုတ်ရေးလေလာသူဒေါက်တာလှကျော်စောကအစည်းအဝေးနဲ့ပတ်သက်လို့အခုလိုပြောပြပါဗျ
။တရုတ်ကွန်မြူနတီပါတီရဲ့နိုင်ငံတကာဌာနမှုစုံထောက်ဆိုတာက19ချိန်မြောက်ကွန်ကရက်မှာပြဋ္ဌာန်းလိုက်တဲ့တရုတ်ထူးခြားချက်နဲ့ကိုက်ညီတဲ့ဆိုရှယ်လစ်စနစ်ရဲ့ခေတ်သစ်ကာလဆိုတဲ့ဟာကိုပြောပြတာပေါ့ဒီမနေ့က lecture ပဲ။ပြီးတဲ့နောက်အဲသူတို့အဖွဲ6ဖွဲ့လားမသိဘူးခွဲတယ်ပြောတယ်ခွဲပြီးတော့မှ discussion နဲ့လုပ်ကြတယ်ကြည့်ရတာခေါင်းစဉ်6ခုခွဲသလားမပြောတတ်ဘူးနေ့ပြန်ကြရင်တော့အားလုံးတစ်ခါပြန်ဆုံပြီးတော့သူတို့ဟို communicate ပေါ့ဟိုထုတ်ပြန်ချက်ထုတ်မယ်လို့ပြောတယ
်မနေ့ကဖွင့်ပွဲမှာတော့မြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာအောင်ဆန်းစုကြည်ကိုယ်တိုင်အထူးဧည့်သည်တော်ဖြစ်တက်ရောက်မိကွန်းပြောကြားခဲ့တာဖြစ်ပါတယ်ဒါဟာမြန်မာနိုင်ငံအပေါ်မှာအထူးသဖြင့်ဒေါက်တာအောင်ဆန်းစုကြည်အပေါ်တရုတ်ဆိုရဘက်ကအလေးထားတယ်ဆိုတာပြသတဲ့သဘောဖြစ်တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဒီအစည်းအဝေးကိုတွားတက်တာကလည်းမူဝါဒ policy နဲ့ပတ်သက်လို့အလေးထားတယ်ဆိုတာပြသတဲ့သဘောဖြစ်တယ်လို့ဗမာပြည်ကွန်မြူနတီပါတီရဲ့ပြောရေးဆိုခွင့်ရှိသူရဲဘော်ဖိုးစံကြောင့်ကပြောပါတယ
်တရုတ်ပြည်ကဖိတ်ကြားတဲ့ဟာကိုတော့အောင်ဆန်းစုကြည်ကိုယ်တိုင်တွားပြီးတော့တက်ပြတာကိုယ်ကဗမာပြည်ဘက်ကတော်တော်အလေးထားတဲ့ဟာကိုဖော်ပြတဲ့အတွက်တရုတ်ဘက်ကလည်းသဘောကျလိမ့်မယ်လို့ထင်တယ်။တရုတ်ပြည်ကတမင်တကာဒေါ်စုကိုအလေးထားပြီးဖိတ်တာပါလေ။အဓိပ္ပာယ်ကတော့ဗမာပြည်ဒီနေ့အခြေအနေသူတို့သိတယ်။ဗမာအစိုးရဒီနေ့တွေ့ကြုံနေရတဲ့အခက်အခဲတွေသူတို့သိတယ်။အဲ့တော့အဲ့ဒါတွေအတွက်သူတို့ဘက်ကကူဖို့အသင့်မင်းဆိုတာကိုဖော်ပြတာလို့ပဲကျွန်တော်အဲ့ဒီလိုယူဆပါတယ်။သူတို့ဗမာပြည်ဘက်ကသူတို့ရဲ့အလေးထားမှုကိုဖော်ပြတာလို့ပဲအောက်မိပါတယ်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာအောင်ဆန်းစုကြည်နဲ့တရုတ်သမ္မတရှီဂျင်းပင်တို့မနေ့ကတီးသက်တွေ့ဆုံရမှာလဲ CPC နဲ့ NND အာဏာရပါတီအချင်းချင်းမဟာဗျူဟာမြောက်ဆက်ဆံရေးခိုင်မာအားကောင်းစေဖို့သူ့အနေနဲ့မျှော်လင့်နေဆိုတာတရုတ်သမ္မတကပြောဆိုခဲ့တာပါအခုလိုပါတီတွေရဲ့ထိပ်သီးခေါင်းဆောင်တွေကိုဖိတ်ခေါ်ဆွေးနွေးခြင်းအပြင်တရုတ်ဆိုရအနေနဲ့ဒေသရင်းနိုင်ငံရေးပါတီအချင်းချင်းဆက်ဆံရေးကောင်းမွန်လာအောင်တိစောက်လာတာကလည်းတရုတ်ကွန်မြူနတီပါတီရဲ့ခေတ်သစ်မူဝါဒဖြစ်တယ်လို့ဒေါက်တာလာကျော်စောကပြောပါတယ
်ရှီဂျင်းပင်ပြောတဲ့မင်ကွန်းထဲမှာပါတာဆိုရင်တော့အခုသူတို့နိုင်ငံပေါင်း140ကျော်ကပါတီပေါင်း400နဲ့ဆက်ဆံပြီးပြီတဲ့အဲပါတီချင်းပါတီတရုတ်ကွန်မြူနတီပါတီနဲ့ပေါ့နော်နောက်အဲပါတီချင်းပါတီချင်းဆက်ဆံတဲ့ဒီလိုဖိုရမ်မျိုးကိုလည်းဟို institutionalize ပေါ့နော်အဆောက်အုံတစ်ခုဖြစ်အောင်သူတို့လှုပ်ဆောင်မယ်လို့အဲ့လိုပြောသွားတယ
်တတော်အခြေအနေမှာတော့နိုင်ငံတကာအာရုံစိုက်ခံနေရတဲ့ရခိုင်ပြည်နယ်အရေးနိုင်ငံတကာကဖိအားပေးမှုတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံပေါ်အိနီနာချင်းအင်အားကြီးတရုတ်နိုင်ငံဘက်ကဂျာဝင်ဖြည့်ရှင်းမှုတွေနဲ့ရည်တည်ပေးခဲ့တာကြောင့်အပြင်စီးပွားရေးပတ်သက်ဆွနယ်မှုပထဝီနိုင်ငံရေးဆက်ဆက်မှုတွေအရလည်းမြမအစိုးရခေါင်းဆောင်ပိုင်းတွေကတရုတ်ဘက်ကိုထိတွေ့မှုတွေပိုလှုပ်လာတဲ့အနေအထားဖြစ်တယ်လို့ဗမာပြည်ကွန်မြူနတီပါတီပြောခွင့်ရရဲဘော်ဖိုးတန်ကြောင့်ကရှုမြင်ပါတယ
်တရုတ်နဲ့ဗမာပြည်နဲ့ဆက်ဆံရေးတရုတ် အစိုးရနဲ့ဗမာအစိုးရဆက်ဆံရေးဒီကာလအတွင်းတော့ဆက်ဆံရေးပူရင်းနှီးနှီးဖြစ်လာမယ်တရုတ်ကလည်းဗမာပြည်နဲ့ပတ်သက်တဲ့ကိစ္စတွေကိုအလေးထားလာမယ်အဲ့ဒီလိုတွေ့ရင်တော့ရလိမ့်မယ်လို့ထင်ပါတယ်ဟိုတရုတ်ပြည်ကလည်းဗမာပြည်စီကသူလူချင်းနဲ့ဟာလေးတွေရှိပါတယ်ဒါတကယ်ပြောတာနော်အဲ့တော့ဗမာပြည်ကလည်းပြေးနိုင်တာလေးတွေရှိတယ်တရုတ်ကိုအဲ့ဗမာဘက်ကလည်းတရုတ်ဖဲချက်နဲ့ကစားလို့ရတာလေးတွေရှိတယ်လို့ကျွန်တော်ထင်တာကတော့ဟိုမြေဆုံဖဲချက်နဲ့များကစားနေသလားလို့အဲ့ဒါဆိုရင်တော့တိတ်ပြီးတော့ဟိုကျွန်တော်တို့တိုင်းပြည်အတွက်ကတော့တိတ်ပြည်သူလူထုဆန္ဒနဲ့တော့ကဲ့ချင်မကဲ့လို့မထင်နဲ့နိုင်ငံရေးသပွဲကုံဆိုတာကအကုန်လုံးကစားကြတာပဲတို့အောင်ဆန်းစုကြည်အနေနဲ့လည်းတရုတ်ပြည်သွားပြီးဟိုကိုယ့်ဘက်ကလည်းအဲ့ဒီတိုင်းပြည်လေးတစ်ခုတော့လှုပ်ထားလိမ့်မယ်လို့ထင်တယ်အဲ့တော့ကျွန်တော်တို့စောင့်ကြည့်စီရတယ်အများကြီးရှိသေးတယ်လို့ပဲပြောကြရအောင်ပါ။ဒါပေမဲ့ဒီပွဲမှာတော့ဗမာစစ်တပ်ကအကြီးကျယ်အကြက်တွေတွေ့နေတဲ့အခါမှာဒီကောက်ရိုးတမျိုးလှမ်းဆွဲလိုက်တယ်လို့ပဲကျွန်တော်ထင်တယ်။ဒီနေ့လိုနိုင်ငံတကာအခြေအနေမျိုးမှာအင်အားကြီးတွေအားချင်းပြိုင်နေတဲ့အခြေအနေမျိုးတစ်ဖက်ဖက်ကိုအတီကတ်လက်မျိုးဆိုတဲ့ဟာမျိုးသူကအဲ့လိုသူတို့ကောင်းကောင်းသိတယ်လို့ထင်တယ်။
ဆွေးနွေးပွဲရဲ့အဓိကဥတီချက်ဖြစ်တဲ့ပုံမကောင်းမွန်တဲ့အနာဂတ်ကမ္ဘာကြီးအတွက်အတူတကွရှေ့ရှုဆောင်ရွက်ကြမယ်ဆိုတဲ့ရည်ရွယ်ချက်အတိုင်းနိုင်ငံတကာဒေသရင်းကြားကုလူဆက်ဆံမှုနဲ့ဆက်ဆံရေးတိုးမြင့်ကောင်းမွန်လာမယ်အလားအလာကောင်းတွေပေါ်ထွန်းလာမယ်ဆိုတဲ့မျှော်လင့်မှုကလည်းရှိပါတယ်ထိပ်သီးကောင်းဆောင်များဆွေးနွေးမှုတွေပြီးဆုံးတဲ့နေ့တနင်္ဂနွေနေ့မှာတော့ဆွေးနွေးပွဲတက်ရောက်လာသူတွေရဲ့ပူးတွဲကြေညာချက်တည်းရဲ့ထုတ်ပြန်မှုလည်းရှိနေပါတယ်ရှင
်ဆရာရှင်များရှင်ဒီခိုင်ပြည်နယ်ရေးကြောင်နောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်မှာဖိအားတွေတိုးလာနေချိန်မှာပဲမြန်မာကောင်းဆောင်တွေနဲ့တရုတ်နိုင်ငံအကြားဆက်ဆံရေးခက်ဆိတ်ဆိတ်တွေ့လာနေရပါတယ်။မြန်မာတက်မတော်ကာကွယ်ရေးဦးစီးချုပ်တရုတ်ပြည်ကပြန်ရောက်လာလာချင်းဆိုသလိုပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာလည်းနိုင်ငံရေးပါတီကောင်းဆောင်တွေညီလာခံကိုတက်ဖို့ဘေကျင်းမြို့တော်ကိုသွားမယ်အကြောင်းကြေညာထားပါတယ်။ရခိုင်ရေးကြောင်မြန်မာနဲ့နိုင်ငံတကာဆက်ဆံရေးအပေါ်ဘယ်လောက်အထိရိုက်ခတ်နေပြီလဲ။နိုင်ငံတကာဆက်ဆံရေးမှာအရှိနဲ့အနောက်ဘယ်သူကပိုအရေးကြီးလာနေပြီလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်ဆက်စင်ကစုစုပါရရှင်။အခုစနေညတိုက်ရိုက်လေးလိုက်ဆင်းနေကန်ကို9:00ခွဲမှစတင်မှာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေရဲ့အခြေအနေကိုတင်ပြပေးကြပါရရှင်။မြန်မာနိုင်ငံမှာအပြောင်းလဲတွေနဲ့ဖြစ်ထွန်းတိုးတက်မှုတွေပေါ်ပေါက်လာနေချိန်မှာဆယ်စုနှစ်တွေနဲ့ချီထိုင်းမြန်မာနယ်စပ်ဒေသမှာနေထိုင်နေကြရတဲ့မြန်မာဒုက္ခသည်တွေကတော့နိုင်ငံတကာအလှရှင်တွေရဲ့အကူအညီတွေဖြတ်တောက်မှုတွေနဲ့အတူအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။နယ်စပ်ကဒုက္ခသည်စခန်းတွေမှာဆက်လက်ရပ်တည်ဖို့ခက်ခဲလာနေသလိုဒုက္ခသည်ဖြစ်နှစ်ပေါင်းများစွာနေကြရတဲ့သူတွေအတွက်နေရရင်ပြန်လည်အခြေချနိုင်ဖို့လည်းအခက်အခဲတွေကြုံနေကြရတာပါ။ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့ VOA သတင်းတောက် Steve Sanford ရဲ့သတင်းဆောင်ပါကိုကွန်လွန်ကတင်ပြပေးထားပါရဲ့ရှင
်မြန်မာနိုင်ငံကလက်နက်ကန်ပြုခတ်တွေကြောင့်ထွက်ပြေးတင်းရှောင်လာကြတဲ့ကရင်တိုင်းရင်းသားအများစုပါဝင်တဲ့ဒုက္ခသည်တွေအတွက်တော့ထိုင်းမြန်မာနယ်စပ်ကမဲလဒုက္ခသည်စခန်းဟာစားရေးတောက်ရေးပညာရေးအတွက်အားထားစရာနေရာတစ်ခုပါဒါပေမဲ့ဒုက္ခသည်တွေနှစ်ပေါင်း30လောက်ခလုံးနေထိုင်ခဲ့ကြတဲ့စခန်းတွေကိုအကူအညီပေးနေတဲ့နိုင်ငံတကာအလှူရှင်တွေပြည်တွင်းကိုတိုက်ရိုက်ထောက်ပံ့လာနေကြပြီးနယ်စပ်စခန်းတွေမှာအထောက်ပံ့တွေဖြတ်တောက်လာရတာကစားနပ်ရိက္ခန်နဲ့အရေးစူးရှိတဲ့ကျောင်းဆရာတွေနှေးပါလာနေတယ်လို့မဲလာဒုက္ခသည်စခန်းကတာဝန်ရှိသူတူဖြစ်တဲ့စောရင်တွေကပြောပါတယ
်။မြန်မာစာတင်ရပါလေဟဲ့အာရသစ်ဖာစစ်ကောနဲ့တက်မှတက်ဟစ်လောပဲတက်တူလောလောလောပါ
။တခြားဒုက္ခသည်စခန်းတွေကကျောင်းသားတွေမဲလာစခန်းမှာကျောင်းမှာလာပြီးအစ်မပညာသင်ကြပါတယ်။အထောက်ပံ့တွေဖြတ်တောက်လိုက်တဲ့အတွက်ကျွန်တော်ကျောင်းကိုလည်းထိရိုက်ပါတယ်။စံနဲ့ကျောင်းသုံးပစ္စည်းတွေလည်းအရေးတကြီးလိုနေပါတယ်။ရက်တည်နိုင်အောင်မနေ့ကျူးစားနေရပြီးတော့ဆရာတွေနဲ့ကျောင်းသားတွေပေါင်းပြီးအဖြေရှာနိုင်ဖို့ကြိုးစားနေရပါတယ်။
မြန်မာနိုင်ငံမှာစစ်တပ်ရဲ့အုပ်ချုပ်မှုဆုံးသတ်ခဲ့တဲ့2010ပြည့်နှစ်ရွေးကောက်ပွဲကျင်းပခဲ့ခြင်းငါးဆလို့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်9000လောက်အတွက်ရိခါထောက်ပံ့နေလဲညှော်နေလာခဲ့တာပါဒုက္ခသည်အနေနဲ့စကန်တွေပြင်ထွက်ပြီးအလုပ်လုပ်ဝင်ဝင်ရှာဝင်လည်းမရှိပါဘူးနေရရင်ပြန်တဲ့အခါမှာလဲအလုပ်ကိုင်းနဲ့နေရထိုင်ရအမခံချက်ရှိပါမလားဆိုတော့ဒုက္ခသည်စကန်မှာဆယ်နှစ်လောက်နေထိုင်နေတဲ့နော်ဘလီစီတို့လိုဒုက္ခသည်တွေကစိုးရိမ်နေပါတယ်
နေရပြန်ဖို့ရေးမှာတာဝန်ရှိတဲ့အဖွဲ့အစည်းတွေအနေနဲ့ဒုက္ခသည်တွေကိုထောက်ပံ့ကူညီနိုင်ဖို့နဲ့နိုင်ငံသားအခွင့်အရေးတန်းတူရအောင်လုပ်ပေးဖို့လိုပါတယ်ပြောတဲ့အတိုင်းကတိတည်ဖို့လည်းလိုပါတယ
်နေရပြန်ရေးအစီအစဉ်တွေအကောင့်ထဲပေါ်နေရတဲ့အမြအရေးပေါ်လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့ကြိုးပမ်းနေရတဲ့အကြောင်းဒုက္ခသည်တွေကိုအကူအညီပေးနေတဲ့ The Border Consortium အဖွဲ့ကဒန်ကင်မက်ကာသာကပြောပါတယ်
In the short term, it's more about looking for flexibility from donors in how their funds will be used.And that they're willing to work not only with the government of Myanmar.
ဒီလိုကာလမှာတော့လူရှင်တွေဘက်ကပြုလွယ်ပြင်လွယ်လုပ်နိုင်မယ့်နည်းလမ်းမျိုးကိုရှားပါတယ်။ရမုံငွေတွေကိုဘယ်လိုသုံးမယ်ဆိုတာမျိုးဒုက္ခသည်တွေပြန်နိုင်ဖို့နဲ့ပြည်ပကတွေကြမှာပြန်လဲထူထောင်ရမယ်လူမှုအတိုင်းဝိုင်းမှာအသားကျအောင်မြန်မာစိုးရနဲ့သာမကပဲတိုင်းသားနဲ့ကိုင်းအုပ်စုတွေနဲ့ပါလက်တွဲလှုပ်ကိုင်းလိုတဲ့နည်းလမ်းမျိုးတွေရှားပါတယ်
။မြန်မာနိုင်ငံတွင်းကစိုးရထိန်းချုပ်ရနေမြေမှာနိုင်ငံကဖွံ့ဖြိုးရေးစီစဉ်တွေအကောင့်ထဲပေါ်နေတဲ့ဒီချိန်ထဲမှာပဲနေဆက်ကတိုင်းနာဒေသတွေမှာစီးပွားရေးလုပ်ငန်းတွေကိုအရင်စလိုလုပ်ရင်းဒေသခံတွေဖြစ်ပယ်ခံရတဲ့အဖြစ်မျိုးကျောင်းဝမှာကိုလည်းစိုးရိမ်မှုတွေရှိနေကြပါတယ်ခင်ဗျာ
ကုအောင်လုံးတင်ပြပေးခဲ့တာပါအခုတော့နိုင်ငံတကာသတင်းတော့ပြေကိုဆက်ပါမယ်ရှင်2016အမေရိကန်သမ္မတရွေးကောက်ပွဲအတွင်းရုရှားကဆက်ဖက်နှောက်ယှက်ခဲ့တဲ့ဆိုတဲ့ဆွဆဲမှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးရေးမှာပြည်ထောင်စုစုံစမ်းစစ်ဆေးဘျူရို FBI ကိုလိန်ညာမှုနဲ့သမ္မတထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်းကအပြစ်ရှိကြောင်းတောက်ကြနေကဝန်ခံလိုက်ပါတယ်ဖလင်းဟာအထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာဦးဆောင်တဲ့စစ်ဆေးရေးနဲ့ပတ်သက်လို့အစစ်ဆေးခံပြီးအပြစ်ရှိကြောင်းဝန်ခံလိုက်တဲ့သမ္မတထရမ့်အစိုးရတာဝန်ရှိလူဟောင်းတွေထဲမှာပထမဦးဆုံးပုဂ္ဂိုလ်ဖြစ်သွားပါတယ်VOA သတင်းတော် James Mello Washington DC ကနေပြပို့တဲ့သတင်းကိုမအီတန်စင်ကပြောပြပေးပါလိမ့်မယ်ရှင်
။အပြည့်ရှိကြောင်းတရားဝင်ဝန်ခံဖို့အတွက်အမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn တောက်ကြနေမှာ Washington DC မြို့တော်ရဲ့ပြည်ထောင်စုတရားရုံးကိုရောက်လာပါတယ်။ရွေးကောက်ခံသမ္မတ Donald Trump သမ္မတအဖြစ်ကြမ်းတက်စာမကျိန်ဆိုရသေးခင်ကူးပြောင်းရေးကာလအတွင်းရုရှားတမန်ကြီးနဲ့ဆက်သွယ်ရှိတဲ့အကြောင်းအသေးစိတ်နဲ့ပတ်သက်ပြီးတော့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကိုလိန်ညာထွက်ဆိုခဲ့ကြောင်း Flynn ကဝန်ခံလိုက်ပါတယ်။ဖလင်းဟာသမ္မတရွေးကောက်ပွဲအတွက်မဲဆွယ်စဉ်ကာလတုန်းက Republican မဲဆွယ်ရေးလူမှုစုဝေးပွဲတွေမှာ Trump ကိုအစိုးရကြီးတဲ့ကထောက်ခံသူဖြစ်ပြီးတော့ Trump မြေပြိုင်ဘက် Democrat Party က Hillary Clinton ကိုအခုလိုပြင်းပြင်းထန်ထန်ဝေဖန်ခဲ့သူလည်းဖြစ်ပါတယ်
။ We do not need a
ဥပဒေအထက်မှာရှိရလို့ထင်နေတဲ့ဗျမ်းပတာသမ္မတမျိုးအလိုမရှိပါဘူးလို့သူကပြောသွားပါတယ်။ Clinton ကိုထောင်ထဲသွင်းဖို့ Republican အမတ်လောင်းတွေကြွေးကြော်ခဲ့ချိန်မှာ Flynn လည်းပါဝင်ခဲ့ပါတယ်။ဒါပေမဲ့ဒီတောက်ကြနဲ့ Flynn ကိုရုံးထုတ်ချိန်မှာတော့ထောင်ထဲထည့်လိုက်ဆိုပြီးတော့ဆန္ဒပြသူတွေရဲ့ကြေးကြော်တဲ့တွေကအခု Flynn ကိုယူညွတ်နေပြီဖြစ်ပါတယ်။ Flynn ကိုရုံးထုတ်ဆစ်ဆင်းနေတဲ့အချိန်မှာသမ္မတ Trump ကတော့အင်ဂျီတော်မှာတူတူတိတ်တိတ်သာနေနေပြီးတော့လေပြောင်းဝင်ကြီးချုပ်ကိုနှုတ်ဆက်ဖို့ပဲကင်မရာရှိကိုခဏထွက်လာပါတယ်။ Flynn ရဲ့ထွက်ဆိုမှုဟာသူတယောက်ကလွဲပြီးတော့တခြားဘသူနဲ့မှပတ်သက်မှုမရှိတဲ့အကြောင်းအင်ဂျီတော်ရှိနေ Thai Cop ကကြေညာချက်ထုတ်လိုက်ပါတယ်။ဒါပေမဲ့ Flynn အပြစ်ဝန်ခံပြီးတော့ဒီမှုနဲ့ပတ်သက်ပြီး Flynn ရဲ့အထူးစုံစမ်းရေးမှူးမြူလာတော့ပူပေါင်းဆောင်ရွက်နေမှုကသမ္မတ Trump အတွက်မကြခင်မှာပြဿနာဖြစ်လာနိုင်တယ်လို့ Democrat လွတ်တော်အမတ် Adam Schiff ကပြောပါတ
ယ်။ Flynn
အပြစ်ရှိကြောင်းဝန်ခံချက်ကြောင့် Bob Mueller အနေနဲ့ Flynn ရဲ့ပူပေါင်းဆောင်ရွက်မှုကြောင့်ဒီစုံစမ်းစစ်ဆေးမှုမှာအထောက်အကူအများကြီးရလာမှာပါ။အရေးကြီးတဲ့စွဲချက်တွေရှိတဲ့အပြင် Bob Mueller အနေနဲ့အရေးပါတဲ့ပါဝင်ကူညီမှုတွေရလာတာကိုတွေ့လာမှာပါ။
Trump မဲဆွယ်ရေးဥက္ကဋ္ဌ Paul Manafort အပါအဝင် Trump မဲဆွယ်ရေးလက်ထောက်ဟောင်း၃ယောက်အပေါ်ပြီးခဲ့တဲ့အောက်တိုဘာလတုန်းကမြူလာကဆွဲချက်တင်ခဲ့ပါသေးတယ်။မြူလာရဲ့ဆွဲချက်အပေါ် Trump ကတော့သူ့မဲဆွယ်ရေးလှုပ်ရှားမှုတွေနဲ့ရွေးကောက်ပွဲမှာရုရှားပါဝင်ဆက်ဖက်တဲ့ဆိုတဲ့အချက်တို့ဆက်ဆက်ချင်းမရှိဘူးလို့ညင်းဆိုထားပေမဲ့လည်းဒါကိုဆက်ပြီးတော့လေးလာဆောင်ကြည့်ရအောင်မယ်လို့သုံးသပ်သူ Bill Gellstone ကပြောပါတယ်
။ The end of the matter but we just don't know.
ကျွန်တော်ကဒီလိုမျိုးဆက်ဆက်မှုအမှန်တကယ်ရှိတယ်လို့သူ့စုံစမ်းရေးကကောက်ချက်ချလိုက်မယ်ဆိုရင်တော့ဒီမှုကအဆုံးသတ်သွားမှာပါ။ဒီလိုမသိရသေးတော့လေထရမ့်ရဲ့သမ္မတတထမှာဖြစ်နိုင်ခြင်းရှိတဲ့လမ်းကွဲတွေအများကြီးကျုံနေတယ်ဆိုတာကိုပဲခံမှန်းနိုင်ကြပါတယ
်။ရုရှားဆက်ဖက်မှုနဲ့ပတ်သက်တဲ့စစ်ဆေးမှုတွေကထရမ့်ရဲ့သမ္မတတထပထမနှစ်မှာခေါင်းရှုပ်စရာကိစ္စကြီးတစ်ခုအနေနဲ့ဖြစ်လာနေပြီးတော့ဒီချက်ကြောင့်ပဲဒီနှစ်တတရှိတဲ့သမ္မတထရမ့်အပေါ်ပြည်သူတွေထောက်ခံမှုရော့လာနေတဲ့စစ်တမ်းတွေကိုလည်းတွေ့နေရတာဖြစ်ပါတယ်ရှင်
။မအီတန်စင်တင်ပြခဲ့တာပါအခုတော့တဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းတော်တဘုတ်ကိုတင်ပြပေးပါမယ်ရှင်အတိုင်းအဆမရှိနေရာယူလာတဲ့ပေါင်းမျက်ချုံနှွေတွေဟာသူတို့မိတွေပေါက်တဲ့တစ်ပင်ကြီးတွေကိုတေအောင်လှုပ်နိုင်တယ်လို့မြေလွှာပျက်စီးမှုတွေပိုဖြစ်စေပြီးစမ်းကြောင်းတွေတခြားဆွဆွတဲ့နေရာတွေမှာလည်းထိခိုက်ပျက်စီးမှုတွေကြီးကြီးမားမားဖြစ်စေနိုင်ပါတယ်။ဒါကြောင့်နိုင်ငံတော်တဘာဝပန်းဥယင်ထိန်းသိမ်းရေးဌာန National Park Survey ကမူရင်းတစ်ပင်ကြီးတွေရှင်သန်ခွင့်ရဖို့အတွက်ဒီတစ်ပင်တွေကိုထိခိုက်သေးစေနိုင်တဲ့ပေါင်းမီတွေကိုဖယ်ရှားဖို့စေတနာဝန်ထမ်းတွေဖိတ်ခေါ်နေပါတယ်။အမှုပညာရှင်တဦးလည်းဖြစ် Graphic Editor နဲ့တဘာဝပတ်ဝန်းကျင်အရေးတကြွလှုပ်ရှားသူတဦးလည်းဖြစ်တဲ့ Peterson Clough ကတော့ဒီပေါင်းမင်တွေကိုဖယ်ရှားပြီးအလကားလည်းဖြစ်မသွားရအောင်ဒီကနေအမှုပညာလက်ရာတချို့ပြန်လည်ဖန်တီးနေပါတယ်ဒီအကြောင်း Faith Labidus ရဲ့သတင်းလွှာကိုမက်ကင်ပြူထွေးကတင်ပြပေးပါမယ်ရှင်
လွန်ခဲ့တဲ့15နှစ်လောက်ကပန်းချီတွေထဲမှာပေါင်းပင်ခြုံတွေစပြီးလိုက်လံဖယ်ရှားခဲ့တော့ကလည်း Peterson Clough ရောက်ဒီပင်တွေကိုမကြိုက်ခဲ့ပါဘူးဒါပေမဲ့လည်းဘယ်လိုတက်ရှိအစီအမဲဖြစ်ဖြစ် ပေါင်းပင်တပင်ကိုယ်တော်မှဖျက်ဆီးပစ်လိုက်ရတာကိုလည်းသူကြိုက်လာတာတော့မဟုတ်ပါဘူ
း Some people who volunteer to pull
ပေါင်းပင်တွေကိုစေတနာဝန်ထမ်းလိုက်လံရှင်းလင်းကြတဲ့သူတွေကိုစစ်တွေကောင်းတွေလို့ပြောကြတာရှိပါတယ်ကျွန်တော်ကတော့ကိုယ့်ကိုယ်ကိုအဲ့လိုမယူဆပါဘူးဒီပင်တွေကိုလိုက်လံစုဆောင်သူတယောက်ဆိုရင်ပုံမှန်ပါတယ
်ပေါင်းပင်မြက်ပင်တွေကိုစုဆောင်သူလို့သူကိုယ်သူပြောတဲ့ခလကဒီပင်တွေအထက်ဘဝတည်းတစ်ခုကိုဖန်တီးပါတယ
် All sit with a plant study
အပင်အပင်ကိုစပြီးသုံးမဲ့အချိန်မှာဒီအပင်ကြောင်းလေ့လာပါတယ်သူ့ရဲ့သဘာဝကိုလေ့လာပြီးအပင်ကိုဖျက်ယူနောက်ကျွန်တော်လှုပ်လှုပ်တဲ့ဆူရဲကိုယူလာပြီးတော့မှဒီအပင်ကနေအကြောင်းခုခုစာရွက်ဒါမှမဟုတ်ရင်လည်း fiber စဘာလို့လို့ကောင်းလဲဆိုတာကိုစမ်းသပ်ပါတယ်
ပိုးစားပင်အကိုင်းကစာရွက်လုပ်လို့ကောင်းတယ်လို့ Clark ကပြောပါတယ
် Generally go for stems that are larger than my pinky and smaller than
my လက်သားရွယ်ထက်ကြီးပြီးလက်ကောက်ဝတ်လောက်တော့မရှိတဲ့အကိုင်းမျိုးကိုကျွန်တော်ရှာပါတယ
်အဲ့ဒီပိုးစားပင်ကိုင်းအခောက်ကိုကြိတ်ချပြီးတော့အနည်းဖြစ်အောင်လုပ်ကြပါနောက်တစ်ဆင့်ကတော့ပုံဖော်ပြီးတော့အပေါ်ပိုင်းကိုညီအောင်ညှိပါတယ်အဲ့ဒီနောက်ရေစစ်ထုတ်ပါတယ်နိုင်အနေငယ်ကြာထားပြီးရင်တော့စာရွက်တစ်ခုဖြစ်သွားတာပ
ါ This is dampened
ဒါကတော့ဆိုထိုင်းတိုင်းဖြစ်နေသေးတဲ့ပိုးစားစာရွက်တစ်ခုပါ
မင်ကတော့နယံတွေအပင်တွေမှာကက်ပြီးတော့ပေါက်တဲ့ IV ပင်ကနေယူပါတယ
်
ဒါက IV အရွက်ပါအစိမ်းရောင်မင်ကိုဒီကနေထုတ်ပါတယ
်တခြားရောင်တွေကိုလည်းဒီလိုတခြားပင်တွေကနေထုတ်ယူတာပ
ါ Yellow from Mahonia we have Aqua
Mahonia ပင်ကနေအဝါရောင်ပြားရည်စုပ်ပန်းကနေစိမ်းပြာရောင်နဲ့နီရောင်ကိုတော့အရိုင်းနှင်းစီရဲ့ပင်စီတွေကနေယူပါတယ်
digital design တွေကိုတော့သူကကွန်ပျူတာထဲမှာဖန်တီးပါတယ်အဲ့နောက်စစ်သားအတုံးတွေပေါ်မှာပုံနှိပ်ပါတယ
် I use digital techniques in this work
ဒီနေရာမှာ digital နည်းပညာကိုကျွန်တော်သုံးပါတယ်လုံမြန်ဆန်အောင်အထောက်အကူဖြစ်စေလိုပါအ
ဲ့နောက်မှာတော့အပင်တွေကနေရတဲ့မှင်ကိုသုံးပြီးတော့လိုချင်တဲ့ပုံစံကိုထုတ်ယူပါတယ်ဒီနည်းနဲ့အပင်တွေကနေကိုယ်ပိုင်လက်လုပ်စာရွက်တစ်ခုဖြစ်လာအောင်လုပ်ပြီးတော့ပေါင်းပင်တွေကိုအခြေခံတဲ့အနုပညာလက်ရာကိုဖန်တီးတာပဲဖြစ်ပါတယ်ရှင်
မကင်မြူတွေတင်ပြခဲ့တာပါ VOA မြန်မာပိုင်းစနေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမှိုက်အတနာကျော်ပြောပြပေးပါမယ်ရှင
်အမေရိကန်ပြည်အောင်စုမှာ2016ခုနှစ်ကကျင်းပခဲ့တဲ့သမရရွေးကောက်ပွဲမှာရုရှားကဂျာဝင်ချေရှုပ်ခဲ့တဲ့အဲ့ရောင်ကသမရလောင်းဒေါ်နယ်ထရမ့်ရဲ့မဲရှယ်စည်းရုံးရေးအဖွဲ့နဲ့ရုရှားအစိုးရကြားမှာပူးပေါင်းကြံစည်မှုတွေလုပ်ခဲ့တယ်ဆိုတော့ဆွဆဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့အရာရှိတွေနဲ့ပူးပေါင်းဆောင်ရွက်ပါမယ်လို့သမရထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးအရာရှိဟောင်းမိုက်ကယ်ဖလင်းကကြေပေးသွားပါတယ်။သူကဒီကိစ္စတွေနဲ့ပတ်သက်လို့ပြည်အောင်စုစုံစမ်းစစ်ဆေးရေးဗျူရိုအရာရှိတွေကိုလိန်ညာထွက်ဆိုခဲ့ကြောင်းတောက်ကြမီကပဲတရားရုံးမှာဝန်ခံသွားခဲ့ရပါ။American ထက်လွတ်တော်ကAmerican dollar 1.5 trillion တန်ဖိုးရှိတဲ့အခွန်ဥပဒေကြမ်းကိုထောက်ခံမဲ50တမဲ၊ကန့်ကွက်မဲ49မဲနဲ့စနေနေ့အစောပိုင်းမှာအတည်ပြုလိုက်ပြီးဖြစ်ပါတယ်။အထက်လွတ်တော်ရဲ့ဒီဥပဒေကြမ်းနဲ့အောက်လွတ်တော်ကအစောပိုင်းမှာအတည်ပြုပေးခဲ့တဲ့ဥပဒေကြမ်းနှစ်ခုအနေနဲ့အခုတစ်ခါမှညှိနှိုင်းမှုတွေလုပ်ရမှာဖြစ်ပါတယ်။လွှတ်တော်နေရကညှိနှိုင်းထားတဲ့ဥပဒေကြမ်းကိုလွှတ်တော်နှစ်ရက်စလုံးအနေနဲ့အတည်ပြုရမှာဖြစ်ပြီးအဲဒီနောက်သမရကလက်မှတ်ထိုးရမှာဖြစ်ပါတယ်။ပြီးခဲ့တဲ့ရပိုင်းအတွင်းမှာမြန်မာနိုင်ငံကိုလာရောက်သွားပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုခရီးဆက်သွားတဲ့ပုပ်ယဟန်မင်းကြီးဟာမာတာတရီဆာတီထောင်ထားခဲ့တဲ့မိဘမယ်ကြီးဟာကိုဒီကနေ့စနေနေ့မှာပဲသွားရောက်ခဲ့ပါတယ်။သူ့ရဲ့ခရီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာအဲ့ဒီကိုသွားရောက်တာဖြစ်ပြီးတော့အဲ့ဒီကြီးဟာကိုလှက်လှယ်ကြည့်ရှုနေတော့မှဒီအဲ့ရဘောကမထနိုင်တဲ့လူနာတွေကိုလည်းပုပ်ယဟန်မင်းကြီးကိုယ်တိုင်တွေ့ဆုံပြီးတော့အားပေးစကားပြောခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံဘက်ကဖြစ်လာနိုင်မွေရှိတဲ့ဒုံးကျင်နဲ့တိုက်ခိုက်မှုကိုပြင်ဆင်တဲ့ကြိုးပမ်းမှုတစ်ရပ်အနေနဲ့အမေရိကန်ပြည်ထောင်စုဟာဝိုင်ပြည်နယ်မှာနျူကလ িয়ার တိုက်ခိုက်မှုသတိပေးတဲ့အချက်ပေးအုပ်အော်ကိုတောက်ကြနေမှာပဲစံတက်ခဲ့ပါရှင်
။တရင်အချင်းချုပ်ကိုမိုက်အေတနာကြိုတင်ညာပေးခဲ့တာပါ။ဒီညနေ့အစည်းအဝေးထုတ်လွှင့်ရေးမှူးကမှစုမှန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညနေ့အစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ်။ VOA American အတန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာဆန်လွှင့်ချိန်ညနေ6:00ခန်းနဲ့9:00တိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။နောက်နိုင်ကြည9:00ကနေ10:00ထိထုတ်လွှင့်မဲ့ရေဒီယိုအစည်းအဝေးကိုတော့ဒိုင်းဒိုမီတာ24 25 30 နဲ့50တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.